လီဗျားနိုင်ငံထရီပိုလီမြို့ကအမေရိကန်တန်ယုံနာမှာတိုက်ပွဲတွေအပြင်းထန်ဖြစ်နေတာကြောင့်တန်ယုံကိုယာယီပိတ်ပစ်လိုက်ပြီးဝန်ထမ်းတွေကိုအင်းနီချင်းတူနီရှားနိုင်ငံစီရှေ့ပြောင်းထားလိုက်ရပါတယ်။လီဗျားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်တန်ယုံလူငန်းတွေကိုရပ်ဆိုင်ထားလိုက်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။လီဗျားနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေချက်ချင်းထွက်ခွာကြဖို့လည်းနိုင်ငံသားရေးဌာနရဲ့စနစ်နှစ်ထုတ်ပြန်ချက်ထဲမှာအကြံပြုထားပါတယ်။လီဗျားနိုင်ငံရဲ့မြို့တော်မှာလက်နက်ကိုင်အကြမ်းဖက်မှုတွေဖြစ်ချင်တိုင်းဖြစ်နေတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ထရီပိုလီမြို့တော်ကကြမ်းဖက်မှုများပြားဟာတန်ယုံကိုဥတီတာမဟုတ်ပေမဲ့လည်းဝန်ထမ်းတွေအတွက်တိတ်ကိုအန်ဒရီကြီးတဲ့အခြေအနေဖြစ်နေတယ်လို့မစ္စတာကယ်ရီကပြောပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါအတွက်တခြားနိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ပဲရစ်မြို့တော်မှာရောက်နေချိန်ဒီကနေ့မစ္စတာကယ်ရီကအဲ့လိုပြောတာပါ။ထရီပိုလီမြို့ကတူရကီတန်ယုံလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီးတူရကီနိုင်ငံသား900ကျော်ကိုတူနီရှားနိုင်ငံစီရှေ့ပြောင်းထားလိုက်ပြီးလို့တူရကီနိုင်ငံသားဌာနကလည်းတောက်ကြနေမှာကြေညာခဲ့ပါတယ်။